Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနေမနက်ခင်းဖြစ်ပါစေရှင်2014ခုနှစ်နိုဝင်ဘာလ9ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့မနက်ခင်းစီစဉ်မှုကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ပြူတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူပြောပြပေးပါပါ။မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားနှုတ်ကိုပြန်ပြီးလွှတ်ပေးလိုက်ပါပြီ။မြန်မာနိုင်ငံမြောက်ပိုင်းမှာရေရှိန်ခန့်တဲ့ငြိမ်းချမ်းရေးဖို့အတွက်မျှော်လင့်ထားတယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်။နိုဝင်ဘာလ9ရက်တနင်္လာနေ့ဟာဂျာမနီနိုင်ငံကဘာလင်တန်းတန်းကြီးဖြိုချခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခင်ပြထွေး
။ဟုတ်ကဲ့ပါရှင်။မကြာခင်ကလွတ်တော်ကိုတင်သွင်းခဲ့တဲ့အမျိုးသားမျိုးအုံချမှုမူဝါဒမူချမ်းနဲ့ပတ်သက်လို့88မျိုးဆက်အဖွဲ့ကဘာတွေထောက်ပြဝေဖန်ထားပါလဲ။
ဒီမီဒီယာဟာတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့ကြောင့်မို့လို့ရအင်အားစုအားလုံးပါဝင်ရေးဆွဲခွင့်ရှိရမယ်ရေးဆွဲနိုင်မှလာရင်မှန်ကန်ကောင်းမွန်တဲ့မီဒီယာမူဝါဒ
88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုထွန်းမြအောင်ပြောသွားတာပါမကြခင်အပြည့်စုံနားဆင်နိုင်ပါတယ်တခါရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်အသိမဲ့ပြုပေးဖို့တောင်းဆိုလှုပ်ရှားမှုတွေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အမေရိကန်မြန်မာဆက်ဆံရေးနဲ့မြန်မာဒီမိုကရေစီရေးအခြေအနေတွေကိုဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်နိုင်တယ်လို့အမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာနဲ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လီလိုက်အစီအစဉ်တွေကိုလည်းပြန်လည်တင်ဆက်ပေးဖို့ရှိပါတယ်အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုချကျော်သိန်းတို့ကတင်ပြပေးကြပါမယ်ရှင်
မြောက်ကိုရီးယားကဖမ်းဆီးအချင်းချထားတဲ့အမေရိကန်နိုင်ငံသားနှစ်ဦးကိုပြန်ပြီးလွှတ်ပေးလိုက်ပါပြီ။ Kenneth Bean နဲ့ Matthew Todd Miller တို့ဟာသူတို့ကိုလွတ်မြောက်အောင်ကြိုးပမ်းပေးခဲ့တဲ့အမေရိကန်မျိုးသားထောင်လိုင်းအကြီးအကဲ James Clapper နဲ့အတူအခုအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီဖြစ်ပါတယ်။သူတို့ကိုဘာကြောင့်လွှတ်ပေးလိုက်တယ်။သူတို့လွတ်မြောက်အောင် Mr. Clapper ဘယ်သူရင်းနဲ့တွေ့ဆုံပြောဆိုခဲ့ရတယ်ဆိုတာတွေကိုတော့အခုထိမသိရသေးပါဘူး။အမေရိကန်ပြည်ထောင်စုကသူတို့အန်ဒီယမ်ရှိပဲနဲ့အိမ်ပြန်လာနိုင်တဲ့အတွက်တိတ်ကိုဝမ်းမြောက်ကြောင်းစနေနေ့မှာသတင်းတောက်တွေကိုအမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။အခုလိုတကယ်စိန်ခေါ်တဲ့လောက်ရတစ်ခုကိုအောင်အောင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့မစ္စတာကလပ်ပါရဲ့လောက်ရကိုချီးကျူးကြောင်းလည်းပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းအခုလိုလွှတ်ပေးလိုက်တာဟာလူသားချင်းစာနာမှုကိုပြတဲ့လောက်ရလို့ခေါ်တင်လိုက်ပြီးမစ္စတာဘေးနဲ့မဲလာတို့ကိုအိမ်ပြန်ရောက်အောင်အမေရိကန်အစိုးရအရာရှိတွေတောင်းဆိုကနေလှုပ်ဆောင်ခဲ့တာလို့ပြောပါတယ်။မြောက်ကိုရီးယားမှာရှိတဲ့အမေရိကန်အကျိုးစီးပွားတွေအတွက်ကိုစားပြုဆောင်ရွက်ပေးတဲ့ဆွီဒင်နိုင်ငံကိုလည်းကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောကြားလိုက်ပြီးအမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားကိုခီးမသွားဖို့အတွက်ထပ်မံသတိပေးလိုက်ပါတယ်။
ယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဖြစ်ထွန်းထုတ်မှုတွေကိုပြန်လည်ဖလှယ်ချဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကြားသဘောတူလိုက်ကြပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့အချက်အလက်တချို့အပေါ်သဘောမတူတာတွေရှိပေမဲ့လည်းအဲ့ဒါနဲ့ပတ်သက်ပြီးသတင်းအချက်အလက်တချို့ကိုနိုင်ငံအကြားအပြန်လည်ဖလှယ်သွားမယ်လို့တရုတ်နိုင်ငံပီကင်းမြို့တော်မှာစနေနေ့ကကျင်းပတဲ့အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံ APEC အစည်းအဝေးမှာဝန်ကြီးကယ်ရီကတင်တော်တွေကိုပြောတာပါ။ရုရှားဘော်တိုက်ခတ်ရေးယူထားတာနဲ့ပတ်သက်လို့တော့ယူကရိန်းနဲ့ပတ်သက်ပြီးရုရှားရဲ့ရွေးချယ်မှုတွေကရေးရှိမှာဘာဖြစ်မယ်ဆိုတော့ကိုဆုံးဖြတ်လိုက်မယ်လို့မစ္စတာကယ်ရီကပြောပါတယ်။ယူကရိန်းရှေ့ပိုင်းနေဆက်တဲ့ချက်မှာအစိုးရနဲ့ရုရှားလိုလာတဲ့သဘောတွေအကြားအပြစ်ခံရစရဲ့သဘောတူညီချက်ဟာအလုပ်ဖြစ်စီခြင်းနဲ့ဆိုတော့ကိုလည်းသူကပြောပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ကနဒါတွေ့ဆုံဆွေးနွေးပြီးမှဝန်ကြီးကယ်ရီကအဲ့လိုပြောတာပါ။ယူကရိန်းမှာစီးရဲရဝင်ပြီးပတ်သက်နေတဲ့ပေါ်ဒရင်တော့တူရဲ့မိကွန်းတွေကိုတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးကမဖြေဘဲရှောင်သွားပါတယ်။သဘောတွေနဲ့ယူကရိန်းအစိုးရအကြားထိတိုက်မတွေ့အောင်စီးချသတ်မှတ်ရေးကိစ္စအချောတက်ဖို့ပဲကြံတော့တယ်ဆိုတဲ့အပြစ်ခံရစရဲ့ဆန်ရမှတ်ချက်တခုကိုပဲရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောသွားပါတယ်။
တရုတ်နဲ့ဂျပန်နိုင်ငံခြားတင်းမာမှုတွေပြည့်ရော့ဖို့အတွက်တန်တမန်ရင်းနဲ့ကြိုးပမ်းနေချိန်မှာပဲနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဟာတရုတ်နိုင်ငံဘေကျင်းမှာနှစ်နှစ်ကျော်အတွင်းပထမဆုံးကြိမ်ဖြစ်တဲ့တရားဝင်တွေ့ဆုံခဲ့ကြပါတယ်။တနင်္လာနေ့မှာစတင်မဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ညီလာခံမှာဘေးပန်းဆွေးနွေးပွဲဖြစ်တဲ့နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံနိုင်ရတဲ့အကြိုအနေနဲ့ပြုလုပ်တဲ့နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိတာနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ရီတို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။အခုလိုတရုတ်ဂျပန်နှစ်နိုင်ငံခြားတင်းမာမှုတွေရောပါလာတာအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြိုဆိုလိုက်ပါတယ်။လူသူမနေတဲ့ကျွန်းစုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေတိုးမလာအောင်ရှောင်ကျဉ်ဖို့တရုတ်နဲ့ဂျပန်တို့ကြားတန်တမန်နီးလန်းတစ်ခုထူထောင်မယ်လို့တောက်ကြံနေတော့ကသဘောတူညီမှုရခဲ့ပါတယ်။ဆွေးနွေးပွဲတွေကိုဘယ်ချိန်မှကျင်းပမယ်ဆိုတာနဲ့နှစ်နိုင်ငံဘယ်အဆင့်ရှိပုံကိုယ်တွေဆွေးနွေးကြမယ်ဆိုတာကိုတော့မပြောပါဘူး။တရုတ်ထိပ်တန်းတန်တမန်ရန်ကြီးချီနဲ့ဂျပန်မျိုးသားလုံချွင်းအကြံပေးရှိုတာရိုယာချီတို့တရုတ်နိုင်ငံဘေကျင်းမှာတောက်ကြံနေတွေ့ဆုံဆွေးနွေးမှုအတွင်းအခုလိုသဘောတူညီခဲ့ကြတာပါ
။တရုတ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံတက်ရောက်ဖို့ပီကင်းမြို့တော်မှာရောက်နေတဲ့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့စနေနေ့ကတွေ့ဆုံကြပါတယ်။ မြန်မာနိုင်ငံမြောက်ပိုင်းမှာရေရှည်ခန်းနဲ့ငြိမ်းချမ်းရေးသဘောတူညီချက်အမြဲဆုံးရဖို့မျှော်လင့်နေကြောင်းတရုတ်သမ္မတရှီကလေးထားပြောရဲလို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကပြောပါရယ်နေဇာဒီတာဒီငြိမ်းသာရရေးအတွက်တရုတ်ဘက်ကလည်းမြန်မာအစိုးရနဲ့ပူးပြီးပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါရယ်ပိုးလမ်းမကြီးလို့တင်စားခေါ်ဆိုတဲ့စီးပွားရေးလမ်းကြောင်းဖောက်နိုင်ရေးနဲ့ရေကြောင်းအရာလည်း21ရာစုပိုးလမ်းမကြီးဖောက်နိုင်ဖို့နှစ်နိုင်ငံကြားတိုးမြှင့်ဆောင်ရွက်တဲ့အကြောင်းတရုတ်သမ္မတရှီဂျင်းပင်ကသမ္မတဦးသိန်းစိန်ကိုပြောပါရယ်မြန်မာနိုင်ငံနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ကခံခံမှမှရှေ့တိုးဆောင်ရွက်သွားမှာဖြစ်တယ်လို့တရုတ်သမ္မတကပြောတာကို CCTV သတင်းမှာဖော်ပြပါရယ်မြန်မာသမ္မတဦးသိန်းစိန်ကလည်းနှစ်နိုင်ငံလက်ရှိအာဏာရပါတီတွေကြားဆက်ဆံရေးတိုးမြှင့်ဖို့နှစ်နိုင်ငံအုပ်ချုပ်ရေးရာနဲ့ပတ်သက်ပြီးအပြန်အလှန်အမြင်ဖလှယ်ကြဖို့နဲ့ပြည်သူတွေအချင်းချင်းကြားပူးပေါင်းဆောင်ရွက်ရေးနဲ့ရင်ကျိမှုတိုးမြှင့်ဖလှယ်ကြဖို့အတွက်အစင်းသင်းရှိတယ်ဆိုတာပြန်ပြောတယ်လို့သတင်းမှာပြောထားပါရယ်အပတ်ထေသီးညီလာခံကိုနိုဝင်ဘာလ9ရက်နေ့ဆယ်ရက်နေ့တွေမှာကျင်းပမှာဖြစ်ပြီးအဲဒီကြောင့်ရင်တော့လွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုသတ်မှတ်နိုင်ရင်းနဲ့အာဂရီလိုက်ဆောင်မှုပပျောက်ရေးအစပြုဆောင်ရွက်မှုတွေအတွက်အာရှပစိဖိတ်ဒေသခေါင်းဆောင်တွေကြားအဓိကထားဆွေးနွေးကြမှာဖြစ်ပါတယ
်။ View American Than မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် November 9ရက်တနင်္ဂနွေနေ့ဟာဂျာမနီနိုင်ငံကဘာလင်တန်းကြီးဖြိုချခဲ့တဲ့25နှစ်ပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်အင်အားကြီးနိုင်ငံတွေကြားကွဲပြားမှုတွေဆက်ပြီးတွေ့နေရတယ်လို့သတိပေးရင်လက်ရှိနိုင်ငံခေါင်းဆောင်တွေကရောအရင်ခေါင်းဆောင်ဟောင်းကြီးတွေကပါဒီအထိမ်းအမှတ်နေ့ကိုကျင်းပဖို့ပြင်နေကြတာပါယူကရိန်းနိုင်ငံနဲ့ပတ်သက်တဲ့ရုရှားရဲ့လှုပ်ဆောင်ချက်တွေဟာဥရောပတိုက်တိုက်လုံးလွတ်လပ်ပြီးငြိမ်းချမ်းမှုရအောင်လှုပ်ရှားတွေအများကြီးရှိနေသေးတယ်ဆိုတာသတိပေးနေတယ်လို့ပဲလို့ American သမ္မတ Barack Obama ကချင်းညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘာလင်တတိုင်းကြီးဟာဂျာမနီနိုင်ငံရဲ့မြို့တော်နှစ်ပိုင်းပိုင်းနေတာပါ။ဒါဟာဒုတိယကမ္ဘာစစ်ကြီးပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတစ်ဖက်ဆိုဗီယက်ပြည်ထောင်စုကတစ်ဖက်ဖြစ်ခဲ့တဲ့ CAK ရဲ့ပြည်ယုတ်တစ်ခုဖြစ်ပါတယ်။အခုလက်ရှိကမ္ဘာမှာလည်း CAK တဲ့တမျိုးနဲ့ရင်ဆိုင်ရမယ့်အနေအထားဖြစ်နေတယ်လို့အရင်ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးလ်ဂိုဘာချော့ကစနေနေ့ကပြောကြားလိုက်တယ်လို့တချို့ကတော့အခုတောင်ဒီ CAK တဲ့ထဲစဝင်နေပြီလို့သုံးသပ်သူတွေလည်းရှိနေတာပါ။ဥရောပကသွေးထွက်သွားမှုတွေနဲ့အရှိအလယ်ပိုင်းပြဿနာအတွက်အင်အားကြီးနိုင်ငံတွေကြားဆွေးနွေးမှုတွေမအောင်မမြင်ဖြစ်နေတာဟာတိတ်ကိုစိုးရင်စရာဖြစ်နေတယ်လို့ဘာလင်တိုင်းဖြိုချတဲ့နှစ်ပတ်လည်နေ့ခန်းနာမှာမစ္စတာဂိုဘာချော့ကပြောကြားခဲ့ပါတယ်
။နယူးယောက်ပြည်နယ်ကပြည်ထောင်စုအစိုးရရှိနေလိုရတာလင့်ကိုတိုင်းပြည်ရဲ့တရားရေးဆိုင်ရာအမြင့်ဆုံးတာဝန်ရှိသူဖြစ်တဲ့နိုင်ငံတော်ရှေ့နေချုပ်ဖြစ်အမေရိကန်သမ္မတဘရက်အိုဘားမားကစနေနေ့မှာမျိုးစင်းတင်သွင်းလိုက်ပါတယ်။ဒီဆိုပြချက်ကိုထက်လို့တော့ကတည်ပြုရင်တော့လင့်ဟာလက်ရှိနိုင်ငံတော်ရှေ့နေချုပ်အရီဟိုဒါရဲ့နေရာမှာအစားထိုးတာဝန်ယူမဲ့ပထမဆုံးသောအာဖရိကနယ်ပယ်အမေရိကန်မျိုးသမီးတူဖြစ်လာမှာပါ။မစ္စတာဟိုဒါဆိုရင်လည်းဒီတာဝန်ကိုရယူတဲ့ပထမဆုံးသောအာဖရိကနယ်ပယ်အမေရိကန်မျိုးသားတူပါ။လင်းချာအမေရိကန်တရားစီရင်ရေးစနစ်မှာနယူးယောက်အရှေ့ပိုင်းခရိုင်ဖြစ်သတ်မှတ်ထားတဲ့နယူးယောက်ပြည်နယ်ဘရုတ်ကလင်းအရက်ရဲ့ရှေ့နေချုပ်ဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူပါ။သူနဲ့သူ့ရဲ့ရှေ့နေရုံဝန်ထမ်းတွေဟာတရားရုံးအခုချိန်ထိမတင်ရသေးတဲ့လက်ရှိကွန်ကရစ်လွှတ်တော်အမတ်တူရဲ့အခွန်တင်းလျှောက်မှုအပါအဝင်ထင်ရှားတဲ့ရာဇဝတ်မှုတွေကိုတာဝန်ယူကန်တွယ်မှုပါလေ။ဟာဗတ်ဥပဒေကြောင်းစင်းအသက်55နှစ်အရွယ်လင်းချာအမေရိကန်ပြည်ထောင်စုရဲ့အရေးအပါဆုံးရှေ့နေရုံးမှာနှစ်ကြိမ်တာဝန်ထမ်းဆောင်မှုတွေခိုင်မာပြီးတိကျလွတ်လပ်တဲ့ရှေ့နေသူဖြစ်တယ်လို့အင်ဂျီရိုပြောခွင့်ရ George Ernest ကပြောပါရယ်။
အမေရိကန်ရဲ့ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကနေအီရတ်နိုင်ငံမိုဆိုးမြို့နယ်က IS Islamic စစ်သွေးကြော်ရဲ့မော်တော်ယာဉ်တန်းကိုထိမှန်ခဲ့တယ်လို့အမေရိကန်အရာရှိတွေကစနေနေ့ကပြောပါတယ်။ IS Islamic စစ်သွေးကြော်ခေါင်းဆောင်တွေစုဝေးရာနေရာနာမှာမော်တော်ယာဉ်ဆယ်စီးပါတဲ့ယာဉ်တန်းတွားနေတုန်းပြက်ခတ်ခဲ့တာလို့ဆိုပါတယ်။အဲ့ဒီထဲမှာ IS Islamic စစ်သွေးကြော်ခေါင်းဆောင်အဘူဘေကာ El Baghdadi ပါမပါတော့အတိအကျမပြောနိုင်ဘူးလို့ပြောပါတယ်။ဒါ့အပြင်သူတို့ဟာအစည်းအဝေးလုပ်နေတယ်လို့ယူဆပြီးအဖွဲ့ခေါင်းဆောင်တယောက်တေဆုံးလားဒဏ်ရာရလားဆိုတာလည်းမသိရသေးဘူးလို့ဆိုပါတယ်။အမေရိကန်ဥဆောင်တပ်ဖွဲ့ရအီရတ်မှာရှိတဲ့စစ်သွေးကြော်တွေကိုပြစ်မှတ်ထားပြီးနေစဉ်လိုလိုလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာပ
ါနိုင်ငံရဲ့စစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုံပြူတဲ့နေရာမှာတပ်နေသမျှအခန်းကဏ္ဍကနေပါဝင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်နိုင်ငံသားတွေကိုနှိုးဆော်လိုက်ပါတယ်နိုင်ငံတော်ဝန်ကိုထမ်းဆောင်ကြတဲ့စစ်ဖက်ဝန်ထမ်းအမျိုးသားအမျိုးသမီးတွေကိုဂုံပြူကြဖို့အင်္ဂါနေ့မှာကြာရောက်မဲ့စစ်ပြန်စစ်မှုတန်းဟောင်းမြေနေအကျိုးစနေနေ့သတင်းပတ်စင်မင်းကွန်းမှာမစ္စတာအိုဘားမားကအဲ့ဒီလိုနှိုးဆော်လိုက်တာပါအမေရိကန်နိုင်ငံသားအားလုံးရဲ့လွတ်လပ်မှုကိုကာကွယ်ဖို့သူတို့ရဲ့အသက်တွေကိုစွန့်လွတ်သူတွေတာဝန်ကနေပြင်ရောက်လာတဲ့အခါသူတို့လိုအပ်တဲ့ပြည်သူဆောင်ရှောက်မှုနဲ့သူတို့ရတိုက်တဲ့အခွင့်အလမ်းတွေရရမယ်လို့သမ္မတဥပမာကပြောပါရခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့ဆက်သွယ်မြင်းမြန်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမှန်ကန်တဲ့နေရာမူဝါဒတွေချမှတ်နိုင်ဖို့ဘယ်လိုတိုက်တွန်းပြောဆိုမှုတွေရှိနေသလဲဆိုတာကိုအရင်ဆုံးကြည့်ကြရအောင်ပါ မြန်မာနိုင်ငံမှာအများပြည်သူတွေအတွက်ပြဋ္ဌာန်းဖို့လိုအပ်နေတဲ့ဥပဒေမူကြမ်းတွေခိုင်မာမှုရှိဖို့က2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရမယ်လို့88မျိုးဆက်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။မြေယာအသုံးချမှုတွေနဲ့ပတ်သက်လို့မြေယာခွဲဝေအသုံးချမှုစစ်စစ်ဆောင်ရွက်ရေးကော်မတီကလွှတ်တော်ကိုတင်သွင်းတဲ့မူကြမ်းဟာအများပြည်သူဆန္ဒမပါဘဲတစ်ဖက်သက်တင်သွင်းတဲ့ဥပဒေလိုဝေဖန်လိုက်ပြီးတော့ဒီလိုဥပဒေတွေမပေါ်ပေါက်အောင်အခြေခံဥပဒေပါအချက်တွေကိုအရင်ပြင်ဖို့လိုတယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့အစည်းတောင်သူလယ်သမားရေးရာတာဝန်ခံတွေကထောက်ပြခဲ့ကြတာပါ။မဆုမွန်ကအပြည့်စုံပြောပြပါမယ်ရှင်။
မြန်မာနိုင်ငံမြေယာခွဲဝေအသုံးချမှုစစ်စစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲတဲ့အမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းဟာအများဆန္ဒမပါဘဲရေးဆွဲထားတာဖြစ်လို့ပြန်လည်ရုပ်သိမ်းပေးဖို့ကို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းလေယာစီးပွားနဲ့တောင်သူလယ်သမားရေးရာဌာနကတောင်းဆိုလိုက်ပါတယ်အမျိုးသားမြေအသုံးချမှုမူဝါဒဥပဒေအတိပြုရေးဆွဲနိုင်ရေးကပြည်သူလူထုတောင်သူလယ်သမားကျွမ်းကျင်ပညာရှင်တွေနဲ့အရက်ဖတ်အဖွဲ့အစည်းတွေနိုင်ငံရေးအင်အားစုတွေရဲ့သဘောဆန္ဒအကြံပြုချက်တွေကိုရယူသင့်တယ်လို့လည်းတောင်သူလယ်သမားရေးရာဌာနတာဝန်ခံဦးထွန်းမြင့်အောင်ကသုံးသပ်ပါတယ်
။အားကြောင့်လဲဆိုတော့ဒီနေရာဟာတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့တကြောင်မို့လူရဲအင်အားစုတွေအားလုံးပါဝင်ရေးဆွဲခွင့်ရှိရမယ်ရေးဆွဲနိုင်မှသာလျှင်မှန်ကန်ကောင်းမွန်တဲ့နေရာမူဝါဒဖြစ်မှာပါ
လွှတ်တော်တွင်ဒီလိုအများသဘောဆန္ဒမပါတဲ့မူကြမ်းတွေတင်သွင်းလာတာနောက်အခြေအတည်အငင်းပွားစရာဥပဒေပြဋ္ဌာန်းချက်တွေထွက်ပေါ်လာနေတာရဲ့အဓိကအကြောင်းချက်ကတော့2008အခြေခံဥပဒေကြောင့်ဖြစ်တယ်လို့ဝေဖန်လိုက်ပြီးတော့ဒီလိုမျိုးမဖြစ်စေဖို့ကအခြေခံဥပဒေကိုအရင်ပြင်မှရမယ်လို့ဦးထွန်းမြင့်အောင်ကဆိုပါတယ်စစ်တပ်ကမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်လို့လည်းစစ်တပ်နဲ့လယ်သမားတွေကြားအခြေအတည်အငင်းပွားဝေရအမှုတွေဖြစ်နေတဲ့အချိန်မှာစစ်တပ်ဘက်ကနေလုံခြုံရေးအကြောင်းပြခြင်းအပါအဝင်ဘလို့အကြောင်းနဲ့မှမြေသိမ်းမှုမဖြစ်ပေါ်လာစေရေးကိုအဓိကထည့်သွင်းရေးဆွဲဖို့ကိုလည်းအကြံပြုထားတာပ
ါနောက်တစ်ချက်ကဟိုစစ်တပ်ရဲ့ဟိုမြေကိုသိမ်းရင်လို့သိမ်းနေရာပေါ်မှာမိခိုနေရတဲ့ကျင်းလည်ပြည်သူတွေရဲ့ဘဝလုံခြုံမှုတွေအတွက်ကတဲ့ဘုံကြောင့်ကိစ္စတွေကအစဟောကျွန်တော်ကရှင်းနေမှာမဟုတ်တဲ့တင်စီးမွေးတည်မှုကိုကျွန်တော်သုံးဖို့ဖြစ်ပါလိမ့်မယ်။ညီဦးဘလို့အသုံးချမလဲညီကြီးကိုဘသူကစီမံခန့်ခွဲမလဲဆိုတာဟာတိုင်းပြည်ရဲ့ညီရင်းစစ်ပြဿနာငြိမ်းချမ်းရေးပြဿနာစီအမ်ဝေးပြည်မှုပပျောက်ရေးပြဿနာတွေဆက်ဆက်နေပါလေ
မြန်မာနိုင်ငံတွင်လေယာစိုက်ပျိုးရေးကိုအခြေခံအသက်မွေးဝမ်းကြောင်းပြုနေတဲ့တိုင်းရင်းသားပြည်သူတွေအကြားလေယာမြေအသုံးချမှုဆိုင်ရာနည်းဥပဒေမြေတယံဇာတစီမံခန့်ခွဲမှုနဲ့ခွဲဝေအသုံးချမှုဆိုင်ရာအချက်အလက်တွေကိုအများပြည်သူသိရှိနိုင်အောင်ပွင့်လင်းမြင်သာမှုရှိရှိချပြပေးဖို့နဲ့နိုင်ငံသားတိုင်းရဲ့မြေယာပိုင်ဆိုင်မှုလုံခြုံမှုရှိအောင်ကာကွယ်ဆောင်ရှောက်နိုင်ရေးအဓိကထည့်သွင်းစဉ်းစားဖို့ကိုလည်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းလေယာစီးပွားနဲ့တောင်သူလယ်သမားရဲ့ဌာနကအမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်လို့သဘောထားကြေညာချက်ထုတ်ပြန်ပြီးတော့ထောက်ပြပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။မဆုမှုတင်ပြခဲ့တာပါ။အခုတော့ရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်သိမှတ်ပြုပေးဖို့တောင်းဆိုလှုံ့ဆော်မှုတွေအကြောင်းကိုလည်းပြောပြချင်ပါတယ်။ရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်အသိမှတ်ပြုပေးဖို့ပြည်ပရောက်ရိုဟင်ဂျာအခွင့်အရေးလှုံ့ဆော်သူတွေကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဟာဘတ်တက်တူမှာပြုလုပ်ခဲ့တဲ့The Slow Burning Genocide of Rohingya ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ Arakan Rohingya တပ်မကညွှန်ကြားရေးမှူးချုပ်ပါပေါခဒီဒေါက်တာဝါကဦးရင်ကအခုလိုပြောဆိုခဲ့တာပါ Rohingya တွေမှာအခြေခံအခွင့်အရေးတွေလိုမျိုးခရီးသွားလာခွင့်ပညာသင်ကြားခွင့်နဲ့ကျန်းမာရေးစောင့်ရှောက်မှုခံစားခွင့်တွေမရှိတဲ့အတွက်ဒီအခွင့်အရေးတွေရရှိဖို့လိုအပ်တဲ့အကြောင်းကိုလည်းပြောပါတယ်ဒီအကြောင်းကိုအောင်ကအပြည့်စုံပြပြပါမယ်ရှင်
ရိုဟင်ဂျာတွေဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမြန်မာနိုင်ငံမှာအခြေချနေထိုင်လာခဲ့တာဖြစ်တဲ့အတွက်တိုင်းရင်းသားလူမျိုးဖြစ်အသိမှတ်ပြုပေးဖို့ရိုဟင်ဂျာအရေးလှူရှားသူတွေကတောင်းဆိုခဲ့တာပါ Harvard Tech တို့မှပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲဟာနိုင်ငံတကာအနေနဲ့ရိုဟင်ဂျာတွေရဲ့အရေးကိုပိုပြီးဆန္ဒနားလည်နိုင်ဖို့ကျင်းပတာဖြစ်တယ်လို့ပေါမော့ခဒေါက်တာဝါကာဦးရင်ကပြောပါတယ
်ရိုဟင်ဂျာလူမျိုးနဲ့ရခိုင်လူမျိုးတွေနဲ့အရင်က1950 60မှာ ASC ရဲ့ငင်းချင်းချာနေကြလို့အခုဘလို့နေနိုင်မလဲနေလန်ရှာပွက်တွေ international advocacy လို့ပွက်တွေအဲ့ဒါဒီကယူချက်ကအဲ့ဒါပါပဲ
2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ရိုဟင်ဂျာသတင်းခွင်နီးပါးဟာအိုးအိမ်ဆွန့်ခွာထွက်ပြေးကြပြီးအဲ့ဒီထဲကတချို့ဟာဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်အမေရိကန်ဆွေရနဲ့လွှတ်တော်တို့ကလည်းမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုရပ်ပစ်ဖို့ကိုတောင်းဆိုလာခဲ့ကြတာပါမြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာမရှိပဲဘင်္ဂါလီတွေသာဖြစ်တယ်ဆိုပြီးတောက်လျှောက်ငင်းဆန်လာခဲ့ပါတယ်ဒီဘောဒေါက်တာဝက္ကဦးတင်က
အဲ့တော့ရိုဟင်ဂျာရဲ့နာမည်မြန်မာဆွေကဆိုင်းကျင်တယ်။အော်ရိုဟင်ဂျာဆိုတာမျိုးရှိဘူး။ရိုဟင်ဂျာဆိုတာမှန်တယ်မှမဟုတ်ဘူး။အဲသူတို့ကဆင်းမပြေဘူး။အဲ့လိုမှမြန်မာဆွေရအရာရှိတွေကပြောတယ်။အဲ့ဒါကြောင့်မလို့ International Community က United Nations ကုလသမဂ္ဂကအခုပြောတာခင်ဗျားရိုဟင်ဂျာကိုအရင်လဲစာမချေးပြီးဦးနူလက်ထောက်က ရူဟန်ဂျာရဲ့ယုံဩစာရေဒီယိုမှာမြန်မာနိုင်ငံရေဒီယိုမှာရူဟန်ဂျာဆက်စီရှိခဲ့တယ်။ရူဟန်ဂျာကသင်မပြူခဲ့တယ်။ရူဟန်ဂျာဆန်အမဩစာရှိခဲ့တယ်။ပါလီမန်မှာတရရှိခဲ့တယ်လို့တော်မှာအဲလိုပဲအရင်လိုပဲသူကဆင်မပြောင်းပြီးတော့အစ်စ်ပြောပြောမှုအရင်ရှိခဲ့တဲ့အရင်လို 1950s 60s လို့အဲလိုအစ်မပြူပါတော့
ဒါအပြင်မြန်မာနိုင်ငံတွင်းကရိုဟင်ဂျာပြည်နာနိုင်ငံတွင်းပြည်နာတစ်ခုသာမဟုတ်တော့ဘဲဒေတာရင်းပြည်နာတစ်ခုဖြစ်လာပြီဆိုပြီးတော့လဲဒေါက်တာဦးတင်ကပြောပါရယ်2012ခုနှစ်ကစခဲ့တဲ့ရခိုင်ပြည်နယ်ရင်းကအကြမ်းဖက်ပြည်နာဟာမြန်မာနိုင်ငံတွင်းကမန္တလေးမိထီလာလိုမြို့ကြီးတွေစီကိုလဲကူးဆက်ခဲ့တာပါဒီလိုပြည်ပခါတွေအတွင်းရိုဟင်ဂျာမွတ်စလင်မြန်မာရခိုင်တွေတည်ဆုံမှုရှိခဲ့ပါတယ်တိုက်ပြည်တွင်လုံခြုံမှုကင်းမဲ့ပြီးအခြေခံလူခွင့်ရေးတွေမရရှိတာဟာလဲစနစ်တကျဖိနှိပ်မှုတစ်ခုဖြစ်တဲ့အကြောင်းဆွေးနွေးပွဲမှာပါဝင်သူနိုဘယ်စီးပွားရေးဆုရှင်အမတ်တရဆန်ကအခုလိုပြောပါတယ
် You deny people health care you deny people nutrition
ကျမကြီးဆောင်ရှောက်မှုမပေးတာအစားအစာမလုံလောက်အောင်လှုပ်ထားတာမိသားစုကိုရှာဖွေကျွေးမွေးဖို့အလုပ်လုပ်ပြီးဝင်ငွေရအောင်ရှာဖို့အခွင့်အရေးကိုတားဆီးထားတာကျမကြီးဆောင်ရှောက်မှုပေးတဲ့Medicine San Frontier လို့အဖွဲ့ကိုတွားရောက်ခွင့်မပြုတာဒါတွေဟာလူမျိုးတုံးအောင်ဆောင်ရွက်တာပ
ါ Harvard Tech တို့ကဒီဆွေးနွေးပွဲမှာ American နဲ့ Britain က Rohingya ရေးလှုပ်ရှားသူတွေဖြစ်တဲ့ Dokin La ဦးထွန်းခင်ဦးပါစိန်နဲ့ပမောက္ခဒေါက်တာဝါကာဦးဒင်တို့တက်ရောက်ပြီးလူ့အခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုရှင်းလင်းတင်ပြခဲ့ပါတယ် Rohingya ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကစီစီလုံးလုံးနဲ့တတန်းနဲ့ထွက်ပြီးမြန်မာအစိုးရကိုဖိအားပေးနိုင်မှုအခုလိုရှင်းလင်းတင်ပြတာဖြစ်ကြောင်းလဲဒေါက်တာဦးဒင်ကပြောဆိုသွားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်စနေနေ့တော့ကလည်းအမေရိကန်သမ္မတအိမ်ပြူတော်ရှိနေမြန်မာတန်ရုံးရှိတွေမှာအမေရိကန်ရောက်ရိုဟင်ဂျာမွတ်စလင်တွေစုဝေးပြီးတော့ဆန္ဒပြကြပါတယ်ဒီဆန္ဒပြပွဲနဲ့ပတ်သက်ပြီးရိုဟင်ဂျာအမေရိကဆိုဆိုက်တီမီဝေါကီအဖွဲ့ကကိုကျော်စိုးအောင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့တူစစ်တင်ဒီနေ့ဒီမှာလာဆန္ဒပြကြတာကျွန်တော်တို့ရဲ့သမ္မတဟိုပါမာကပမာပြည်ကိုသွားမယ်ပမာပြည်ကိုသွားပြီးတော့ကျွန်တော်တို့ရဲ့ဒီမှာဟိုမြန်မာနိုင်ငံမှာရတိုင်းပြည်နယ်မှာအာရဏဇာမရတဲ့ရိုဟင်ဂျာအကြောင်းနဲ့ပတ်သက်လို့သူကသမ္မတဦးစီးစင်ဦးတင်စင်ကိုသူတို့ရဲ့အကျဉ်းကောင်းမွန်လာအောင်သမ္မတဦးတင်စင်ကိုပြောဖို့ကျွန်တော်တို့လာဆန္ဒပြကြတာပ
ါရိုဟင်ဂျာအမေရိကဆိုဆိုက်တီမီဝေါကီအဖွဲ့ကကိုကျော်စုအောင်ပါရိုဟင်ဂျာကိုတိုင်းသားအဖြစ်အသိမှတ်ပြုပေးဖို့သမ္မတဥဘာမအနေနဲ့သမ္မတဦးသိန်းစိန်နဲ့တွေ့တဲ့အခါရိုဟင်ဂျာဆိုတဲ့အမည်ကိုထည့်သွင်းပြောဆိုဖို့တောက်ဆိုဆန္ဒပြကြပေမဲ့လက်ရှိမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုတော့မှအသိမှတ်ပြုပြောဆိုတာမရှိသေးပါဘူးရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတလဲတင်ဆက်ပြသွားပါမယ်အရင်ဆုံးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာပါမြန်မာပြည်မှာပြုပြင်ပြောင်းလဲရေးလုပ်နေတာကိုအမေရိကန်နိုင်ငံသားကြီးလမ်းစဉ်ရဲ့အောင်မြင်မှုတစ်ခုအဖြစ်သမ္မတဥဘာမကယူဆပါတယ်လောလောဆယ်တော့အမေရိကန်နဲ့မြန်မာအစိုးရသာအကျိုးခံစားရပြီးမြန်မာဒီမိုကရေစီအရေးဟာအလန်းဝင်းနေဆဲဖြစ်တဲ့အကြောင်းကိုတော့ဥရောပခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရဲ့ရှင
်။အမေရိကန်ကိုရန်လုတဲ့စစ်အာဏာရှင်စနစ်ကွဲပြောက်ပြီးအမေရိကန်နဲ့လက်တွဲလုပ်တဲ့အစိုးရမြန်မာပြည်မှာပေါ်ထွက်လာတာဟာနိုင်ငံရေးလမ်းစဉ်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဥဘာမကလွန်ခဲ့တဲ့မေလကုန်ပိုင်းက West Point စစ်တပ်ကတူမှပြောသွားပါတယ်။ဥပမာရဲ့ပထမနဲ့ဒုတိယမြန်မာပြည်ခရီးစဉ်အကြာနှစ်နှစ်ကာလမှာမြန်မာအခြေအနေဟာတိုးတက်တာရှိသလိုရပ်တန့်နေတာနဲ့ဆုတ်ယုတ်သွားတာလည်းရှိပါတယ်အခြေအနေအမျိုးမျိုးကိုဥပမာအစိုးရကအမျိုးမျိုးတုံ့ပြန်နေပါတယ်ထိရောက်တာတွေရှိသလိုမထိရောက်တာတွေလည်းရှိပါတယ်မြန်မာပြည်ရင်ပြောင်းလဲအချိန်ပေသွားတာကိုအလေးအနက်စဉ်းစားသင့်တယ်လို့အမေရိကန်လူ့အခွင့်အရေးအဖွဲ့ကသမ္မတဥပမာကိုတတိပေးထားပါတယ်ဒါပေမဲ့ဥပမာကတော့အာရှဗဟုပြုလမ်းစဉ်မှာအာဆီယံဟာအရေးပါတာမှုအပေကမြန်မာကိုလက်တွဲခေါ်ယူနိုင်တာဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့သတ်မှတ်ပါတယ်။ဒါကြောင့်မြန်မာအရေးဟာအမေရိကန်နိုင်ငံရဲ့လမ်းစဉ်မှာဦးစားပေးမဟုတ်ပေမဲ့အရေးကြီးနေစေဖြစ်ပါတယ်။ပြုပြင်ရေးကိုအားပေးတဲ့အနေနဲ့ရန်ကုန်အမေရိကန်တန်ယုံဟာလုပ်ငန်းပေါင်း20ကျော်မှာပါဝင်လုပ်ကိုင်နေပါတယ်။
အမေရိကန်ဆိုးရအဆက်ဆက်ဟာဗမာစစ်ဆိုးရကိုစီးပွားရေးတန်ခတ်အရေးယူနေပေမဲ့စီအဆက်တွေအမြဲတမ်းရှိနေပါတယ်။ဗမာစစ်တပ်ရုံလန်ဒန်မှာပိတ်ထားချိန်မှာဝါရှင်တန်မှာဖွင့်ထားပြီးဗမာစစ်ဗိုလ်တွေတခါတရံလာလိရှိပါတယ်။ထိုင်းနိုင်ငံမှာကျင်းပနေကြမွေဟောက်စီအလေးကျင့်ကမ်းမှာဗမာစစ်ဗိုလ်ကိုလေ့လာသူအဖြစ်တယောက်ခွင့်ပေးပါတယ်။ပြည်တွင်းချင်းချင်းရေးနဲ့ဒီမိုကရေစီပြုပြင်ရေးအတွက်ဗမာစစ်တပ်ထောက်ခံမှုလိုအပ်တယ်လို့အမေရိကန်အစိုးရအတိုင်းဝိုင်းမှာယူဆလာကြပါတယ်။အသွင်ကူးပြောင်းရမှာပြည်ပပြင်းပြင်းဖြစ်လာအောင်ကူညီအားပေးရမယ်လို့သမ္မတဥဘာမကယူဆပါတယ်။ပြဿနာဖြစ်ရှင်းတဲ့အခါမိန့်ခွန်းပြောတဲ့နည်းကိုသုံးတဲ့နေရာမှာလဲမ မစ္စတာဘရက်ကိုဘာမာနဲ့ဦးသိန်းစိန်တို့အသွင်တူကြပါတယ
်အခြားနိုင်ငံတွေကပြုပြင်ရေးကိုအမေရိကန်ကကူညီနေပေမဲ့ထင်သလိုဖြစ်မလာလို့မြန်မာအသွင်ကူးပြောင်းရေးကိုဥပမာကပိုပြီးစိတ်ဝင်စားတာလို့လည်းသုံးသပ်ကြပါတယ်ရတာတပိုင်းအစိုးရကိုကူညီမယ်ဖြောင်းပြပြောဆိုမယ်အတီအလင်းဝေပါမယ်အရေးယူသင့်ရင်အရေးယူမယ်စတဲ့နည်းလမ်းတွေကိုတုံ့ပြန်ဆက်ဆံသွားမယ်ဆိုရင်မြမပြုတ်ပြင်းအောင်မြင်ဖို့အလားအလာရှိတယ်လို့ဥပမာကယုံကြည်နေပုံရပါတယ်လွန်ခဲ့တဲ့အပတ်ကပဲဥပမာကဦးသိန်းစိန်ကိုဖုန်းဆက်ပြီးပြုတ်ပြင်းရေးအရှိန်တေသွားတာမျိုးမဖြစ်စေဖို့သတိပေးလိုက်ပါတယ်ဒီတော့အတွင်းအနာရှင်ဦးတန်းရွှေရဲ့လူယုံတပည့်ရင်ဦးအောင်တောင်းကိုရွေးပြီးတန်ခတ်အရေးယူပြလိုက်ပါတယ်ဦးသိန်းစိန်ကလည်းနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပပြီးတုံ့ပြန်ပါတယ
်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးအပြစ်ခတ်ရဆဲရေးမြေယာသိမ်းပိုက်မှုရဆိုင်ရေးစတဲ့ဖြေရှင်းရမယ့်ပြဿနာတွေနဲ့ကြော်လွှားရမယ့်အဟံအတားတွေရှိနေသေးတာမို့ကွန်ကရက်လွှတ်တော်ကအရေးယူလိုပါတယ်ဒီမိုကရေစီပြုပြင်ရေးမလုံနိုင်သေးမီမှာအရသာတစ်ပိုင်းအစိုးရနဲ့လက်တွဲဖို့သမ္မတဦးဘာမာကဆုံးဖြတ်ပြီးအောင်ပွဲအဖြစ်သတ်မှတ်တာဟာမြမပြုပြင်ရေးကိုချီးကျူးရမရောက်ပဲမိမိကိုမိမိချီးကျူးဂုဏ်ပြုသလိုဖြစ်နေပါတယ်အာရှဗဟုပြုလမ်းစဉ်မှာမြမကိုအသားပေးပြောဆိုတာမျိုးဟာကြဘိုးကိုလိတ်ဖြစ်အောင်ဝါရဖြန့်တာမျိုးလို့ဖြစ်နေတာမို့အနှစ်သာရကင်းမဲ့တယ်လို့သုံးသပ်သူလည်းရှိပါတယ်ရန်ကုန်နဲ့ဝါရှင်တန်မှာသမ္မတဦးဘာမာနဲ့တွေ့စဉ်ဦးသိန်းစိန်ကလုပ်ငန်းစစ်တစ်ခုဆောင်ရွက်ဖို့ကတိပေးခဲ့ပေမဲ့တစ်ခုသာယာဂိုင်နှုံးပြည့်လုပ်နိုင်ပါတယ်
ကုလသမဂ္ဂအမှုမြူစွန့်ရင်အေဂျင်စီရဲ့စစ်ဆေးမှုကိုလက်ခံတဲ့သဘောတူချက်ကိုလွန်ခဲ့တဲ့စက်တင်ဘာလမှာဦးသိန်းစိန်အစိုးရလက်မှတ်ထိုးလိုက်တာမို့ဒီကိစ္စတစ်ခုတည်းမှသာကတိအတိုင်းဆောင်ရွက်နိုင်တယ်လို့အမေရိကန်အဖွဲ့အစည်းတွေကမြင်ပါတယ်။ကျန်တဲ့လုပ်ငန်း၁၀ခုမှာတော့အ ਨੇ အချင်းဆောင်ရွက်နိုင်တာနဲ့လုံးဝမဆောင်ရွက်နိုင်တာပဲရှိပါတယ်။စစ်တပ်နဲ့ပတ်သက်တဲ့ကိစ္စတွေမှာဦးသိန်းစိန်အစိုးရမစွန့်ဆောင်နိုင်တာကိုတွေ့ရပါတယ်။အလွတ်တရင်တော့ကိုပါကြီးအသက်ခံရမှုဟာစစ်တပ်ရဲ့ဇယိုက်ဆိုးကိုမိမောင်းထိုးပြလိုက်တဲ့တာတကတစ်ခုဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ဆက်ကျင်းပနေတဲ့ဗမာအစိုးရတပ်ကိုလူခွေကြီးနဲ့တရားဥပဒေအကြောင်းနားလည်အောင်ဥပမာအစိုးရကတင်ဒန်းပေးလိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥပမာရဲ့လမ်းစဉ်ကြောင့်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာလို့ဗမာအစိုးရဟာအပေခံဘဝကလွတ်မြောက်သွားပါတယ်။စီအစိုးရလုပ်ရတွေကိုအတိအမှတ်ပြုတ်သလိုဖြစ်သွားပြီမဲ့ဥပမာအတွက်အောင်မြင်မှုကလေးတစ်ခုဖြစ်နေပါတယ်။ဒါပေမဲ့အမေရိကန်အစိုးရအဆက်ဆက်ကထောက်ခံအားပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးကတော့မရေရာမသေးချာဖြစ်နေကြောင်းသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်ကိုအခုလိုတနင်္ဂနွေမနက်ပိုင်းနဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေမှာတင်ဆက်ပေးနေပါတယ်အခုနောက်တစ်ခါဒီပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်ကတင်ဆက်ပေးပါဦးမယ်ရှင
်ဒီသတင်းပါစကားပြောရလို့ဂျေဘရတဲ့ speak ကိုချေခန်းတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံ
း speak off the cuff
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက speak speak စကားပြောတာ off off ကတနည်းအားကနေ the the cuff the cuff ကအင်ဂျီလက်အနာဆိုတော့စကားပြောရဲ့တိုက်ရိုက်ဒီဘကတော့အင်ဂျီလက်အနာကနေပြောလိုက်တာဖြစ်ပါတယ်ဒီတော့ဆင်းတဲ့လာတာကတော့ရှေးတုန်းကလူတွေမိကွန်းပြောကြမယ်ဆိုရင်အများအပြားစာရွက်မှာရေးထားတာဒါမှမဟုတ်မှတ်ထားတာကိုကြည်ပြောလို့ရှိကြပြီးမြင့်တချို့ကြတော့အထူးသဖြင့်အမျိုးသားတွေကသူတို့ပြောချင်တာမမေ့ရအောင်အင်ဂျီလက်အနားပိုက်မှာရေးချထားပြီးအဲ့ဒီကနေကြည်ပြီးပြောရကနေဆင်းတဲ့လာတယ်လို့ဆိုပါတယ်တနည်းတော့ကိုပြောချင်တဲ့မိကွန်းကိုစနစ်တကျမပြင်ဆင်ထားပဲစာရွက်ကြည်ပြောမယ့်အစားလက်တန်းပြောတာကို speakoff the cuff ye lo idiom အသုံးကညွှန်တာဖြစ်ပါတယ်ဒေးဘယ်ကတော့ကြိုတင်ပြင်ဆင်ထားတာမဟုတ်ဘဲအခြေအနေရကြုံရင်ကြုံသလိုလက်တန်းပြောလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဥပမာသတင်းတောက်တူကနိုင်ငံရေးသမားတူကိုစီးပွေးဘက်ကထွက်လာလို့မိကွန်းတစ်ခုမေးလိုက်လို့အဲ့ဒီနိုင်ငံရေးသမားကလက်တန်းဖြေလိုက်တယ်ဆိုရင် speak off the cuff ye lo ပြောဆိုနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The education ministerspoke off the cuff after the meeting. He said there will be reforms in basic education.
ပညာရေးဝန်ကြီးကစီဝေဘက်ပြီးမှအပြင်မှာထွက်ပြီးတော့ကောက်ချက်ချပြောကြားခဲ့တယ်။သူပြောခဲ့တာကတော့အခြေခံပညာရေးမှာပြုပြင်ပြောင်းလဲမှုတွေပြုလုပ်မယ်လို့အထိပ္ပာယ်ရပါတယ်။ဂျော့ Josh Groby ရဲ့ ဦးမောင်ကနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The education minister spoke off the cuff after the meeting. He said there will be reforms in basic education.
ခုဆက်လက်တင်ပြပြီးမှာကတော့
Speak volumes.
ဖြစ်ပါတယ်။စာလုံးပေါင်းက S P E A K speaker ပြောတာ V O L U M E S volumes ကအဓိပ္ပာယ်မျိုးမျိုးရှိပြီးဒီနေရာမှာတော့အသံအတိုးအကျဲလို့အဓိပ္ပာယ်ရတော့ Squid ထူရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပြောတဲ့နေရာမှာအသံအတိုးအကျဲနဲ့ပြောလိုက်တာဖြစ်ပါတယ်။ idiom ဆိုရဲသူပိုက်အဓိပ္ပာယ်ကတော့အမျိုးမျိုးရှိပါတယ်။တစ်ခုကတော့ထင်းထင်းရှားရှားကြီးဖြစ်စီတာကိုဆိုလိုပါတယ်။ဥပမာရက်ွက်တစ်ခုမှာလမ်းတွေကပြက်နေတယ်၊အိမ်တွေကလည်းရိမ့်ရိုင်းနေတယ်ဆိုရင်အဲ့ဒီအပြင်ဘန်းကအတွင်ပြင်ဟာဒီရက်ွက်ဟာချိုးတဲ့ရက်ွက်ဖြစ်တဲ့ဆိုတာကိုကောင်းကောင်းကြီးပေါ်လွင်သဘောပေါက်စီတာဖြစ်ပါတယ်။ဒီနေရာမှာပြင်ပန်းစံတန်ကိုကြည့်ခြင်းအပြင်မြင်တွေ့နိုင်တာကို speak volumes ရဲ့လို့ idiom အသုံးကိုညှိနှွမ်းသုံးနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The muddy roads and the rickety huts speak volumes that this area is neglected.By the local authorities.
ဒီရက်ွက်မှာလမ်းတွေကလည်းဘွက်ထူတဲ့အိမ်တွေကလည်းရိမ့်ရိုင်းဆိုတော့ဒေသခံအာဏာပိုင်တွေလစ်လျူရှုခံထားရတယ်ဆိုတာကိုကောင်းကောင်းကြီးပေါ်လွင်စေတယ်လို့ထိပ်ပေးရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The muddy roads and the rickety huts speak volumes that this area is neglected by the local authorities.
Speak volumes here now ထိပ်ပေးကစကားမပြောပေမဲ့လို့လေအကြီးအကဲကိုအကြည့်ချင်းအဖြစ်အခြေအနေကိုကောင်းကောင်းကြီးအကဲခတ်နိုင်တယ်ဆိုတာပါပဲဒီအိဗေနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The happy faces of the children spoke volumes about the wonderful family
ပျော်ရွှင်နေတဲ့ကလေးတွေရဲ့မျက်နှာတွေကိုကြည့်ချင်းအဖြစ်သူတို့မိသားစုဟာပျော်စရာကောင်းတဲ့မိသားစုဖြစ်တယ်ဆိုတာကိုကောင်းကောင်းကြီးအကဲခတ်နိုင်တယ်လို့အိဗေရပါတယ်George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The happy faces of the children spoke volumes about the wonderful family.
ခုနောက်ဆုံးတင်ပြပေးမှာကတော့
Speak the same language.
ဖြစ်ပါတယ်။စာလုံးပေါင်းက S P E A K speak ကစကားပြောတာ T H E the S A M E the same ကအတူတူ L A N G U A G E language ကဘာသာစကားဆိုတော့ Squid ထွန်းရဲ့ဓာတ်ရိုက်ဒီပဲကပြောတဲ့ဘာသာစကားကတူနေတာဖြစ်ပါတယ်။ idiom ဆိုရဲ the white ဒီပဲကတော့အမြင်ချင်းတူတာအကြိုက်ချင်းတူတာအပေါင်းအသင်းလှုပ်လို့ရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့အချင်းချင်းပဲဖြစ်တယ်လို့ပြောသလိုပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ My brother and I don't speak the same language when it comes to politics.
နိုင်ငံရေးနဲ့ပတ်သက်လာရင်ကျွန်တော်နဲ့ကျွန်တော်ညီကတော့အမြင်ချင်းမတူကြဘူးလို့အဓိပ္ပာယ်ရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ My brother and I don't speak the same language when it comes to politics.
ဒီတင်ပါ speak ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
speak off the cuff, speak volumes, speak the same language.
တို့ဖြစ်ကြပါတယ်။နောက်တရင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာသံစီစဉ်တင်ဆက်တဲ့ American သုံး idiom အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြတာပါရှင်။ဒီစီစဉ်ကိုတော့အခုလိုတင်းငွေနေနေမနက်ပိုင်းနဲ့တင်းလာနေညနေပိုင်းစီစဉ်တွေမှာစောင့်မျှော်နားဆင်လို့ရပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါ